ဒီကနေ့ဆွန်လ19ရက်နေ့မှာခြေရောက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့65နှစ်မြောက်မွေးနေ့မှာအမေရိကန်သမ္မတဥပမာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အမေရိကန်အမျိုးသမီးရဲ့ထက်လွှတ်တော်အမတ်များအဖွဲ့နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတို့ကဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကို
ချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့ထပ်လောင်းတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုဒေါက်ခင်ဆိုးဝင်းကပြောပြပါရှင်ကောင်းပါပြီရှင်နေအင်ဂျီအကျုံနဲ့ထိမ့်သိမ်းခန့်နေရတဲ့တဦးရီသောငင်းချမ်းရေးနိုဘယ်ဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့အသက်62နှစ်မြောက်မွေးနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားကစုမုံကောင်းတောင်းမေတ္တာပို့သလိုက်ပါတယ်မြန်မာနိုင်ငံမှာလူ့
ရေးအတွက်ရက်တည်နေကြသူတွေအားလုံးကနေအတူယူအားကြပွဲရာဖြစ်ပါတယ်လို့သမ္မတဩဘားမားရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်ဆိုးရအနေနဲ့မြန်မာပြည်သူလူထုအားလုံးရဲ့အခွင့်အရေးတွေကိုလေးစားပြီးတော့ကာယဝါပြောတဲ့ပိုပြီးတည်ငြိမ်မှုရှိတဲ့နိုင်ငံဖြစ်အားလုံးဝိုင်းဝန်းထူထောင်နိုင်ကြဖို့အတွက်ဒေါင်ဆန်းစုကြည်နဲ့အတူနိုင်ငံရေးကျင်းသားတွေအားလုံးကိုချက်ချင်းနဲ့ချွင်းချယ်မရှိလွှတ်ပေးဖို့အတွက်ထပ်လောင်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်မှာအပြုသဘောဆောင်တိုးတက်ဖို့အရေးကြီးတဲ့ခြိလှမ်းတစ်ရပ်အနေနဲ့အမျိုးသားပြန်လည်သိမြင်ရေးကိုရှေ့ရှုပြီးတော့သက်ဆိုင်သူတွေအားလုံးပါဝင်ပြီးအနှစ်သာရပြည့်ဝတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ပါလို့လည်းသမ္မတဩဘားမားကတိုက်တွန်းထားတဲ့အကြောင်းဒေါန်ဆန်းစုကြည်ရဲ့မွေးနေ့အကြိုထုတ်ပြန်တဲ့အင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့အသက်65နှစ်မြောက်မွေးနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းမွေးနေ့အတွက်စုမုံကောင်းတောင်းရင်နဲ့ဒေါန်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းကျနေတဲ့နိုင်ငံရေးကျင်းသားတွေအားလုံးချွင်းချယ်မရှိချက်ချင်းလွှတ်ပေးဖို့သူစင်စက်မပြတ်တောင်းဆိုနေကြတာဖြစ်တယ်လို့မနေ့ကတောက်ကြနေကအခုလိုပြောဆိုလိုက်ပါသေးတယ
်။ Now I'm deeply concerned that she's still under house arrest.Without being released, I have been consistently demanded that all the political prisoners, including Do Aung San Suu Kyi, should be released without condition.
Aung San Suu Kyi ကိုလွတ်မပေးဘဲနေအကျဉ်းချုပ်နဲ့ထိန်းသိမ်းထားဆဲဖြစ်လို့ကျွန်တော်တိတ်ကိုစိုးရိမ်မကင်ဖြစ်ရပါတယ်။ Aung San Suu Kyi အပါအဝင်နိုင်ငံအကျဉ်းသားတွေအားလုံးကျင်းကျက်မရှိလွတ်ပေးသင့်တယ်လို့ကျွန်တော်ဒီဇိုင်းမှမှတောင်းဆိုခဲ့တာပါသူတို့ကိုလွတ်ပေးမှသာနိုင်ငံလုပ်ငန်းစဉ်တွေမှာသူတို့ပါဝင်နိုင်ကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနှစ်တည်းကျင်းပမဲ့ရွေးကောက်ပွဲတွေမှာသက်ဆိုင်သူတွေအားလုံးပါဝင်ကြဖို့လိုပါတယ်နိုင်ငံပါတီတွေအားလုံးပြည်သူလူထုတရက်လုံးပူးပေါင်းပါဝင်မှသာယုံကြည်အားထားလောက်ပြီးအနှစ်သာရပြည့်ဝတဲ့ရွေးကောက်ပွဲအဖြစ်အားလုံးကအသိအမှတ်ပြုနိုင်ကြမှာဖြစ်ပါတယ
်ဆက်လက်ပြီးတော့US Senate Women's Caucus on Burma မြန်မာရေးအမေရိကန်အမျိုးသမီးအထက်လွှတ်တော်မှတ်များအဖွဲ့ကနေလဲဒေါန်ဆန်းစုကြည်ရဲ့65နှစ်မြောက်မွေးနေ့မှာဒေါန်ဆန်းစုကြည်နဲ့အတူနိုင်ငံရေးကျင်းသားတွေအားလုံးကိုချက်ချင်းနဲ့ချွင်းချယ်မရှိလွှတ်ပေးဖို့စစ်အစိုးရကိုထပ်လောင်းတောင်းဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်တယောက်လွန်ခဲ့တဲ့19နှစ်အတွင်းမွေးနေ့တော်များများကိုနေအကျယ်ချုပ်ဘဝနဲ့ကုန်လွန်ခဲ့ရပြီမဲ့လို့ဒေါန်ဆန်းစုကြည်တယောက်လွတ်မြောက်တဲ့ဒီမိုကရေစီထွန်းကားတဲ့မြန်မာနိုင်ငံမှာမွေးနေ့ကိုယ်တိုင်ဆင်နွှဲနိုင်မယ့်နေ့ကိုသူတို့တွေမျှော်လင့်နေတယ်ဆိုတဲ့အကြောင်းကိုလည်းရေးသားထားပါတယ်။မြန်မာအရေးအမေရိကန်အမျိုးသမီးအထက်လွှတ်တော်အမတ်အဖွဲ့မှအမျိုးသမီးအမတ်ဦးရေ18ဦးပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကနေလည်းဒေါအောင်ဆန်းစုကြည်ရဲ့65နှစ်မြောက်မွေးနေ့အတွက်စုမုံကောင်းတောင်းလိုက်ပါတယ်လို့အမေရိကန်နိုင်ငံညာရေးဝန်ကြီးဌာနယာယီလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်ခ်ထိုနာကအခုလိုပြောပါတယ်။
Well, we wish her a very happy birthday, first of all, just call for her immediate...
ပြောရှင်ချမ်းမြေ့စရာကောင်းတဲ့မွေးနေ့ဖြစ်ပါစေလို့ကျွန်တော်တို့ပထမဆုတောင်းပေးပါတယ်။ Now, ဒေါအောင်ဆန်းစုကြည်ကိုချက်ချင်းလွှတ်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်။ American တန်တမာတွင်နဲ့စစ်ဆွေးရခေါင်းဆောင်ပိုင်းနောက်ထပ်ဆွေးနွေးပြောဆိုမဲ့ကိစ္စနဲ့ပတ်သက်လို့ဘာမှပြောစရာမရှိသေးပါဘူး
။ဒီချိန်ထဲမှာပဲအမျိုးသမီးနိုဘယ်ညဏ်ရည်ဆုရှင်6ယောက်ဖြစ်တဲ့ Betty Williams, Merit Maguire,Rigoberta Menchutam, Judy Williams, Shirin Ebadine, Wangari Mathai တို့ကလည်း Nobel ညင်ညာရေးဆုရှင်ဒေါအောင်ဆန်းစုကြည်အတွက်ကိုဆုတောင်းမြတ်တာပို့တာလိုက်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ကိုကဘာတဝှမ်းမြန်မာအရေးလှုပ်ရှားသူတွေကပုံစံမျိုးမျိုးနဲ့ဆင်နွှဲနေကြပြီးတော့မြန်မာနိုင်ငံမှာမျိုးသားပြန်လည်သိမြန်ရေးအတွက်အနှစ်သာရရှိတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ပါလို့လည်းထပ်လောင်းတောင်းဆိုထားကြပါတယ်ရှင်။